Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 1925ရောအနေနဲ့ရိုက်ထုတ်လည်နေပါပြီရှင်မနင်္ဂလာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျမအေးသနာကြော်ပါရှင်မြေပေါ်နိုင်ငံမှာဒီကနေ့နေ့လယ်အစောပိုင်းကပဲအားပြင်းတဲ့ငရင်တစ်ခုထပ်ပြီးတော့လှုပ်သွားလို့လူပေါင်း24ဦးမကတေဆုံးပြီးတော့1000နီးပါးဒဏ်ရာရရှိရလို့နောက်ဆုံးသတင်းတွေကသိရပါတယ်ရှင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရှိုချီအပန်းဖြေမြို့မှာအခုအင်္ဂါနေ့မှာတွေ့ဆုံဖို့ရှိပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးပါမယ်နန်းလောင်ရေ
ကောင်းပါပြီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာလေဆီပြေးဒုက္ခတဲ့2000လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံပင်လယ်ကမ်းခြေတွေကိုရောက်လာခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့ကတော့
ရိုဟင်ဂျာဆိုတဲ့ဒီလူမျိုးစုနာမည်ကတော့မြန်မာနိုင်ငံမှာမရှိပါဘူးမြန်မာနိုင်ငံမှာတော့
ပြည်တော်စုလွတ်တော်နာယကပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရွှေမမရှင်အပြည့်အစုံကိုသတင်းတွေအပြီးမှတင်ပြပေးမှာပါဒါအပြင်တာယာဝရီအချင်းချောင်ထဲမှာထိမ့်သိမ်းခံထားရတဲ့သပိတ်မောက်ကြောင်သားတွေနဲ့ဝန်ရံပြည်သူတွေကိုဒီကနေ့တာယာဝရီတရားရုံးမှာယုံထုတ်ဆစ်ဆေးတဲ့တဲ့နဲ့နိုင်ငံတကာအမျိုးသမီးရဲရအမေရိကန်အထူးတန်အမတ်ကြီးကက်သရင်ရာဆယ်ကမြန်မာနိုင်ငံခီးစဉ်ရောက်ရှိနေတဲ့အကြောင်းတင်ပြချက်တွေကိုလည်းနောက်ပိုင်းမှာကြားရမှာပါခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန်ရောက်တဲ့တဲ့တွေကိုမအေးတန်နာကျော်နဲ့ကုသားညုံတို့ကပြောပြပေးကြပါအောင်ရှင
်နေပေါ်နိုင်ငံမှာဒီကနေ့နေ့လယ်အစောပိုင်းကအားပြင်းတဲ့ငရင်တခုထပ်လောက်သွားပြီးတော့လူပေါင်း29ဦးမကတေဆုံးသွားတယ်လို့နောက်ဆုံးသတင်းတွေရသိရပါတယ်။နေပေါ်မှာလွန်ခဲ့တဲ့သတင်း3ဘက်ကပဲအားပြင်းတဲ့ငရင်တခုလှုပ်ခဲ့ပြီးတော့ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်နေခြင်းအခုလိုမျိုးငရင်ကြီးတခုထပ်ပြီးတော့လှုပ်တာဖြစ်ပါတယ်။လူပေါင်း1000ကျော်နေပါကျော်လူပေါင်း1000ကျော်လည်းဒဏ်ရာရရှိတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ပြင်အား9.3%ရှိတဲ့ငရင်ကကက်နန်ဒူမြို့တော်အရှေ့ဘက်မိုင်90နီးပါးကိုဗဟိုပြုပြီးတော့လှုပ်ခတ်တာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။တနအီအတွင်းမှာကိုပြင်အား6.3%အထိမြင့်တဲ့ငရင်အပါဝင်နောက်ဆက်တွဲငရင်6ခုထပ်လှုပ်သွားပါတယ်။ငရင်လှုပ်လို့ UNICEF ကုလသမဂ္ဂကလေးငယ်များရုံအဆအုံဟိုဘက်ဒီဘက်ရင်းခါပြီးတော့ဝန်ထမ်းတွေအားလုံးစပွဲအောက်မှာဝင်ပုံးရတယ်။လမ်းမပေါ်ထွက်ပြေးရတယ်လို့အဲဒီမှာရှိတဲ့ဝန်ထမ်းတို့ကပြောပါတယ်။ဒီကနေ့လှုပ်တဲ့ငရင်ဗဟိုချက်ဟာဧပြီလ25ရက်နေ့ကလှုပ်တဲ့ပြင်အား 9.8% ရှိငရင်ဗဟိုချက်ကနေပြီးတော့မိုင်60ကျော်ပဲဝေးတာပါပထမငရင်ကြောင့်လူပေါင်း 8,000 ကျော်တေဆုံးရပြီးတော့ထောင်ပေါင်းများစွာအုံးမဲ့အိမ်မဲ့ဖြစ်ကုန်ခဲ့ရတာပါငရင်တန်တဲ့သူတွေအတွက်အစိုးရနဲ့အကူအညီပေးရေးအဖွဲ့တွေကအစားအစာနဲ့ရေနဲ့ယာယီနေရာတွေအကူအညီထောက်ပံ့ပေးနေပါတယ်အခုညီပေးရေးလုပ်ငန်းတွေဟာနောက်ဆက်တွဲငရင်တွေရာသီဥတုဆိုးရွားတာတွေနဲ့ဝေးလံတဲ့အရက်တွေကိုရောက်ဖို့ခက်ခဲတာတွေကြောင့်အစောပိုင်းရက်တွေမှာအတော်လေးအခက်ကြုံခဲ့ရပါတယ်။ပြီးခဲ့တဲ့လငရင်အရေးပေါ်ကုညီကယ်ဆယ်ရေးအတွက်လိုအပ်တဲ့ရန်ပုံငွေဒေါ်လာ415သန်းမှလည်း22သန်းပဲရသေးတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့သတင်းပတ်မှာပဲပြောထားပါတယ်ရှင်
။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာလို့ဆိုသူတွေအပြစ်ပါလာတဲ့ဆက်လီတစ်စင်းကိုအင်ဒိုနီးရှားအာဏာပိုင်တွေကကြားဖြတ်တားဆီးလိုက်ပါတယ်။အချင်းမြောက်ပိုင်းကမ်းလွန်မှာအဲ့ဒီဆက်လေးကိုအင်ဒိုနီးရှားရေတပ်ကနေပြီးတော့တနင်္လာနေ့နှောင်းပိုင်းတုန်းကတားဆီးခဲ့တာဖြစ်ပြီးတော့လှေပေါ်ပါလာတဲ့လူတွေကိုအစားအစာရေနဲ့စေဝါထောက်ပံ့နေပေးပြီးတော့သူတို့လမ်းတိုင်းဆက်ပြီးတော့လွှတ်လိုက်တယ်လို့အင်ဒိုနီးရှားရေတပ်ပြောခွင့်ရသူတူကပြောပါရယ်အဲ့ဒီလူတွေဟာအင်ဒိုနီးရှားနိုင်ငံကိုလာတာမဟုတ်ဘဲနဲ့ဘယ်သွားတယ်ဆိုတာကတော့ရှင်းလင်းလင်းမသိရဘူးလို့ပြောခွင့်ရသူကဆိုပါရယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်လို့ဆိုသူ2000ကျော်ကိုလုံခဲ့တဲ့ရက်တွေအတွင်းမှာပင်လယ်တွင်းကယ်တင်ခဲ့ရပါရယ်နောက်ထပ်လူထောင်ပေါင်းများစွာဟာလှေတွေပေါ်မှာအပြစ်အသိရှိနေနိုင်သေးတယ်လို့လှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေကပြောပါရယ်ဒီအခြေအနေဟာလူမောင်ခိုကူးမှုကိုထိုင်းနိုင်ငံကမကြသေးခင်ရပ်ပိုင်းတွေအတွင်းနှိမ်နင်းနေမှုနဲ့ဆက်ဆက်နေတယ်ဆိုပြီးတော့ယူဆကြပါရယ်ဒီကိစ္စဟာနိုင်ငံတကာရာဇဝတ်မှုဖြစ်ပြီးတော့ပြည်ထောင်စုကိုဖြေရှင်းဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီလိုအပ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုချာဝူချာကဒီကနေ့မှပဲပြောပါရယ်လူမောင်ခိုကူးသူတွေကကုန်းမော်တက်တာကိုဆက်မလုပ်ကြတော့တာကြောင့်လူထောင်ပေါင်းများစွာဟာပင်လယ်ထဲမှာရှိနေနိုင်တယ်လို့နိုင်ငံတကာရွှေပြောင်းနေထိုင်ခြင်းဆိုင်ရာဖွဲ့ IOM ရဲ့ဒီအာရှပစိဖိတ်ဒေသဆိုင်ရာယုံကြည်ကဲ Jeff Lubovitz ကဒီကနေ့မှပြောပါရယ်ရိုဟင်ဂျာ1000ကျော်ကိုမလေးရှားလူမောင်ခိုကူးသူတွေကလင်ကဝီကျွန်းရဲ့ဒီကမ်းလွန်မှာတရုတ်နေနေညဘက်ကပြစ်သွားခဲ့ကြတယ်လို့လည်းမလေးရှားရဲတပ်ဖွဲ့ကပြောပါရယ်အဲ့ဒီလူအများအပြားဟာအားနေပြီးတော့ဆာလောင်မွတ်သိမ့်နေကြတယ်လို့တာဝန်ရှိသူတွေကဆိုပါရယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းမှာတရှိကင်ဆောင်ထားတဲ့မျက်နှာဖုံးစုလူတစုကအင်တာနက်ဘလော့ဂါတယောက်ကိုခုတ်တက်သွားပါတယ်။ မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးအယူလွှမ်းမိုးမှုမပါဘဲနဲ့ဘလော့ရေးသားသူတွေကိုဒီနေ့အတွင်းမှာတိုက်ခိုက်တာဒါ၃ချိန်မြောက်ဖြစ်ပါတယ်။ဘလော့ဂါအနတာဘီဂျွိုင်းဒက်စ်ကိုစိုက်တဲ့မြို့မှာဒါနဲ့ခုတ်သက်သွားတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ဘင်္ဂလားဒေ့ရှ်နယ်ဝအမေရိကန်နိုင်ငံသားနာမည်ကျော်ဘလော့ဂါအဗီဂျစ်ရိုင်းရဲ့ဘလော့စာမျက်နှာမူတိုမွန်နာကိုအခုတက်ခံရတဲ့မစ္စတာဒက်စ်ကဆက်ပြီးတော့တာဝန်ယူထားခဲ့တာပါ။မစ္စတာရိုင်းကလည်းဘာသာရေးအစိုးရမှုကိုဆန့်ကျင်တဲ့စာတွေရေးသားပြီးတော့နာမည်ကျော်တဲ့သူဖြစ်ပြီးတော့ဒါကာတက်သူမှာကျင်းပတဲ့အစာအုပ်ပြပွဲတစ်ခုကနေပြန်လာမှတိုက်ခိုက်ခံရတာပါ။အဲ့လူသတ်မှုအတွက်မတင်ငါသူတူကိုရေးကဖန်ထားပါတယ်။ဒီလိုတိုက်ခိုက်မှုမျိုးမလာမှဖြစ်ခဲ့တော့ဒါကာမျိုးတော်မှာဝါရှိကာရော့ခ်မန်ကိုလူ၃ယောက်ကဓာတ်နဲ့ခုတ်သက်တာဖြစ်ပါတယ်။မစ္စတာရော့ခ်မန်ကအစ္စလမ်စံကျင်ရေးသားမှုကြောင့်တိုက်ခိုက်ခံရတာဖြစ်ပြီးတော့ဒီမှုနဲ့ဖမ်းမိတဲ့သူ၂ဦးကတော့ဘာသာရေးကြောင့်ကအကြောင်းသားတွေဖြစ်တယ်လို့ရဲကပြောပါတယ်ရှင်
။ဖိလစ်ပိုင်နဲ့ဂျပန်နိုင်ငံတို့ဟာပထမဆုံးအကြိမ်ဖြစ်တဲ့ပူးတွဲဆေးတပ်ဆေးလေ့ကျင့်မှုလုပ်နေကြပါတယ်။ဒီနှစ်နိုင်ငံစလုံးဟာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့အပြင်းထန်အငြင်းပွားနေကြတဲ့နိုင်ငံတွေဖြစ်ပါတယ်။တောင်တရုတ်ပင်လယ်များပြင်မာဒီကနေ့လုတ်တဲ့ဆေးလေ့ကျင့်မှုတွင်ဂျပန်ဖြတ်တမော20နဲ့ဖိလစ်ပိုင်ရီဒက်ဖရီဂိတ်စစ်တမော20ပါဝင်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါရတယ်။ဒီဆေးလေ့ကျင့်မှုဟာတရုတ်နိုင်ငံကိုတခခုပြောဖို့ဆိုဖို့ရည်ရတာမဟုတ်ဘဲနဲ့ဆေးရေးစွမ်းအင်နဲ့ပူးပေါင်းဆောင်ရွက်မှုအားကောင်းစေဖို့ရည်ရချင်တာဖြစ်ပါတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါရတယ်။ဆေးလေ့ကျင့်ခန်းတစ်ခုမှာရဟယင်တစ်စင်းကဖိလစ်ပိုင်ဖရီဂိတ်စစ်တမောပေါ်ကနေထွက်ပြီးတော့ဂျပန်ဖြတ်တမောပေါ်မှာဆင်းလာကိုလေ့ကျင့်တာပါဝင်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ပြည်လည်ပြည်မှာထိတ်တိုက်တွေ့တာတွေပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေကိုရှောင်ရှားပြီးတော့ဘေးကင်းလုံခြုံစေရည်ရွယ်ချက်နဲ့လေ့ကျင့်တာဖြစ်ပါတယ်လို့ဖိလစ်ပိုင်ရည်တပ်ဦးစီးချုပ်ဖြစ်တဲ့ Jesus Milan က GME online သတင်းဌာနကိုပြောပါရယ်။ဒါပေမဲ့လို့လည်းဒီတရုတ်နိုင်ငံအနေနဲ့ကတော့ဒီဆေးလေ့ကျင့်မှုအပေါ်မှာစိုးရိမ်မကင်းဖြစ်မှုတွေရှိတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူ How Hu Chongyin ကဒီနေ့ပဲပြောပါရယ်။ဆေးလေ့ကျင့်မှုကိုဖိလစ်ပိုင်နိုင်ငံ Correct Dojona ဒီပိုင်နယ်ချင်းဆက်ဆက်နေတဲ့28မိုင်ကျော်ရေပြင်နယ်နိမိတ်တွင်းမှာလုတာဖြစ်တယ်လို့ GME online သတင်းမှာဖော်ပြပါရယ်။ဒီနေရာဟာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့အငင်းပွားတာမျိုးမရှိတဲ့နေရာတနေရာလည်းဖြစ်ပါတယ်ခင်ဗျာ
။ UAV ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆိုချီအပန်းဖြေမြို့မှာအခုအင်္ဂါနေ့မှာတွေ့ဆုံပါမှာ။ယူကရိန်းနဲ့ဆီးရီးယားနိုင်ငံအရေးကိစ္စတွေအပေါ်နှစ်ဖက်သဘောထားကွဲလွဲမှုတွေဖြစ်နေတာကြောင့်ဆက်ဆံရေးတင်းမာခဲ့ပြီးတဲ့နောက်ပိုင်းဒါဟာမစ္စတာကယ်ရီရဲ့ပထမဦးဆုံးရုရှားခီးစဉ်ဖြစ်ပါတယ်။ဆိုချီမြို့မှာပြုလုပ်မဲ့အဆွေးနွေးပွဲမှာမစ္စတာပူတင်ပါဝင်တက်ရောက်မယ်လို့ရုရှားအစိုးရပြောခွင့်ရသူဒမီထရီပက်စကော့ဖ်ကအတည်ပြုပြောဆိုပါရယ်အရှေ့ယူကရိန်းကခွဲထွက်ရေးသဘုံတွေကိုအကူအညီပေးတာနဲ့ဆက်နွယ်ပြီးတော့ရုရှားအပေါ်မှာနိုင်ငံတကာကအရေးယူတန်းခတ်မှုတွေလှုပ်ထားတဲ့ကိစ္စဟာဆွေးနွေးပွဲအကြောင်းရက်ထဲမှာမပါဝင်ဘူးလို့ရုရှားပြောခွင့်ရသူကနေပြီးတော့ရုရှားပိုင်း Interfax သတင်းဌာနကိုပြောခဲ့ပါရယ်ဒါမဲ့အဲ့လိုအဲ့ဒီကိစ္စပြောဆိုလာကြမယ်ဆိုရင်တော့ရုရှားအနေနဲ့သူ့ရဲ့ရည်တည်ချက်ကိုဖော်ပြသွားမယ်လို့ဆိုပါရယ်အမေရိကန်ပြည်အောင်စုရဲ့သဘောထားအမြင်ကိုရှင်းရှင်းလင်းလင်းသိစေရဖို့အတွက်မစ္စတာကယ်ရီဟာရုရှားသမ္မတပူတင်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖ်တော်တို့နဲ့နှစ်နိုင်ငံဆိုင်ရာအကြောင်းအရာမျိုးစုံကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်။ဆွေးနွေးပွဲမှာတော့အီရန်နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်နိုင်ဖို့အီရန်နဲ့အင်အားကြီး6နိုင်ငံအကြားမှသဘောတူညီချက်ကိစ္စကိုအလေးထားဆွေးနွေးမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောပါရယ်ရှင်
။အခုသတင်းပတ်ထဲမှာပြုလုပ်ဖို့ရှိတဲ့အမေရိကန်နဲ့ပင်လယ်ကွေ့နိုင်ငံများထိပ်သီးဆွေးနွေးပွဲကိုတက်ရောက်နိုင်မှာမဟုတ်တဲ့အကြောင်း Saudi Arabia Bin Salman ကသမ္မတဥပမာစီကိုတင်းလာနေတော့ကဖုန်းနဲ့စကားပြောခဲ့ပါရယ်။ထိပ်သီးဆွေးနွေးပွဲအတွင်းဆွေးနွေးကြမယ့်အကြောင်းအရာတွေကိုခေါင်းဆောင်နှစ်ဦးတို့ပြောဆိုစကားပြောခဲ့ကြတယ်လို့သမ္မတအင်ဗီရိုကထုတ်ပြန်ပါတယ်။အီရတ်၊ဆီးရီးယား၊လီဘီးယားနဲ့ယီမန်နိုင်ငံကစစ်ပွဲတွေလိုမျိုးဒေသတွင်းအကြမ်းတဲတွေအပေါ်မှာအမေရိကန်နဲ့ဒီပင်လယ်ကွေ့ဒေသမှာဟာမိတ်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုပိုကောင်းလာအောင်လို့ဒီအစည်းအဝေးမှာအလေးပေးဆွေးနွေးကြဖို့ရှိပါတယ်။သမ္မတအင်ဗီရိုကတဲခင်းအခမ်းအနဲ့ညစာစားပွဲအတွက်ဗူဒုံနေ့ကျရင်တော့ဒီပင်လယ်ကွေ့နိုင်ငံတွေကအကြီးတန်းတောင်းရှိသူ6ဦးဝါရှင်တန်ဒီစီကိုရောက်ရှိပါလိမ့်မယ်။အဲဒီနောက်ဂျာလာဘေးနေ့မှာတော့ဒီမေရီလန်းပြည်နယ်ကကမ့်ဒေးဗစ်သမ္မတအပန်းဖြစ်စခန်းမှာအစည်းအဝေးကိုကျင်းပကြမှာပါ။Saudi Arabia ဟာမူလကတော့တူကိုရန်အစည်းအဝေးတယောက်ဖို့စီစဉ်ထားပါတယ်။ဒါပေမဲ့သူ့စား Saudi အင်ရှိမင်းသားဖြစ်တဲ့ Mohammed bin Nayef နဲ့ကာကွယ်ဝင်ကြီးလည်းဖြစ်တဲ့ဒုတိယအင်ရှိဇန် Mohammed bin Salman တို့ကိုဆင်လွတ်လိုက်ပါတယ်။ ဒီမနက်ကမှ9ရက်ကြာပြစ်ခတ်ရစဲလို့ဖို့အချိန်နဲ့တိုက်ဆိုင်နေတယ်လို့ sorry တောင်းရှိသူတွေကပြောပါတယ်။ sorry ဟာဒီမနက်ကဟူတီသဘုံတွေကိုလေကြောင်းတက်ခိုက်မှုမှာဥဆောင်နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့အခုထိပ်သီးဆွေးနွေးပွဲကို sorry ပြင်မတက်ရောက်တာဟာ American ပြည်တော်စုရဲ့ဒီ Iran nuclear သဘောတူညီချက်ရဖို့လုပ်နေတဲ့ပုံမှာစန့်ကျင်ကတ်ကွက်တဲ့သဘောဖြစ်တယ်လို့ American နိုင်ငံရေးသုတေသီချုပ်ကယူဆပါတယ်။သမ္မတအိမ်ပြည်တော်ပြောခွင့်ရသူ John Arnest ကတော့ sorry ကအခုလိုလုပ်တာဟာသမ္မတ Obama ကိုအလေးမထားတာမဟုတ်တယ်လို့ပဲအစည်းအဝေးတက်မဲ့ sorry အင်ရှိမင်းသားနဲ့ဒူးအင်ရှိဆန်တို့ဟာလည်း sorry နိုင်ငံရဲ့ဥဆောင်မှုတာဝန်ရှိသူတွေဖြစ်ပါတယ်လို့သမ္မတ Obama အနေနဲ့ယုံကြည်တဲ့အကြောင်းပြောပါတယ်။
American ပြည်တော်စုအနေနဲ့ကျူဘားနိုင်ငံကိုနှစ်ပေါင်း90ကြာစီးပွားရေးပိတ်ဆို့မှုပြုလုပ်ထားတာကိုအဆုံးသတ်ဖို့ပြင်သစ်သမ္မတ François Hollande ကတိုက်တွန်းသွားပြီးတော့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့ကျူဘားနိုင်ငံကိုပြင်သစ်ကဆက်ပြီးတော့ထောက်ခံအားပေးသွားဖို့ကတိပြုသွားပါတယ်။ကျူဘားနဲ့ American နှစ်နိုင်ငံကြားနှစ်ပေါင်း90ကျော်ရှိထားခဲ့တဲ့စစ်အေးကာလရလဒ်ခါတိမှုတွေကိုအဆုံးသတ်ဖို့အတွက်ကျူဘားသမ္မတ Raúl Castro နဲ့ American သမ္မတ Barack Obama တို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကသဘောတူခဲ့ပြီးတဲ့နောက်မှာ Mr. Hollande ဟာကျူဘားနိုင်ငံကိုရောက်လာတဲ့ပထမဦးဆုံးအနောက်နိုင်ငံခေါင်းဆောင်ဖြစ်ပါတယ်။ကျူဘားနိုင်ငံရဲ့တိုးတက်မှုကိုထိခိုက်စေမယ့်ကိစ္စရပ်တွေကိုပယ်ဖျက်နိုင်ရည်ပြင်သစ်အနေနဲ့လှုပ်ပေးလို့ရတာလှုပ်ဆောင်ပေးပါမယ်လို့ပြင်သစ်သမ္မတကဟာဗာနာတက္ကသိုလ်မှာမိန့်ခွန်းပြောသွားခဲ့ပါတယ်။ပြင်သစ်ခေါင်းဆောင်တယောက်ရဲ့ခီးပထမဦးဆုံးခီးဖြစ်တဲ့ကျူဘားကိုရောက်ရှိလာတဲ့ Mr. Hollande နဲ့အတူပြင်သစ်နိုင်ငံကစီးပွားရေးကိုယ်စားလှယ်တွေလည်းလိုက်ပါလာတာပါ။သူတို့ကနှစ်နိုင်ငံကြားလက်ရှိဒေါ်လာတန်40ရှိနေတဲ့ကုန်သွယ်ရေးကိုတိုးချက်ဖို့အစိတ်အားထက်သန်နေပါတယ်။နိုင်ငံကုန်သွယ်ရေးနဲ့ပညာရေးသဘောတူညီချက်တွေကိုလည်းခေါင်းဆောင်နှစ်ယောက်လက်မှတ်ရေးထိုးခဲ့ကြပါတယ်။ Mr. Hollande ဟာ Mr. Castro နဲ့သူ့ရဲ့အကူနာမကျန်းဖြစ်နေတဲ့ Fidel Castro တို့နဲ့လည်းတီးတန့်တွေ့ဆုံခဲ့ပါတယ်ရှင်
။ဂျီမန်နိုင်ငံမှာ9ရက်ကြာပြစ်ခတ်ရစေးစတင်မှုပြစ်ခတ်ထဲမှာပေါင်ပတ်သက်နေတဲ့အဖွဲ့တွေအခုအင်္ဂါနေ့နှောင်းပိုင်းကစပြီးတော့ပြစ်ခတ်မှုတွေရနာထားဖို့ရှိပါတယ်။လူသားချင်းစာနာမှုအကူအညီတွေအလွန်မင်းလိုအပ်နေတဲ့ဂျီမန်နိုင်ငံစစ်ပွဲအတွင်းကရပ်သားပြည်သူတွေကိုအကူအညီတွေပေးနိုင်ဖို့အတွက်ယာယီအပြစ်ခတ်ရစေးယူဖို့သဘောတူညီထားကြပါတယ်။ဟူတီသဘုံတွေရောဆော်ဒီအစိုးရတပ်ပြင်ဒီလွန်ခဲ့တဲ့သတင်း6ပတ်ကြာလေကြောင်းတိုက်ခိုက်မှုတွေကိုဥဆောင်လုပ်ခဲ့တဲ့ဆော်ဒီဒီဥဆောင်တဲ့ညွန်မောင်းအဖွဲ့လို့အားလုံးကဒီယာယီအဖြစ်ခတ်ရစေးလို့ဖို့သဘောတူထားပါတယ်။ဒါပေမဲ့လို့တနင်္လာနေ့အထိတိုက်ခိုက်မှုတွေကပြင်းထန်ဖြစ်နေတာမို့လို့ယာယီအဖြစ်ရဖို့အတွက်ကမသေးမချာဖြစ်နေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေရပ်ဖို့အစားအစာရည်တန်းတဲ့ဒီစေဝါကူညီတွေအတွက်ကူညီလုပ်သားတွေကိုတွာလာခွင့်ပေးဖို့ပြည်သူတွေကိုဘေးကင်းရာတွာလာခွင့်ပြုဖို့ဒီပြည်ပခါမှာပါတဲ့ဖွဲ့စည်းအားလုံးကိုအပြစ်ရဖို့တတ်မှတ်ချိန်မတိုင်ခင်လေးမှာပဲကုလသမဂ္ဂစာနာမှုလူသားချင်းစာနာမှုအကြီးအကဲဖြစ်တဲ့ Valerie Amos ကမြစ်တိုင်ရဲ့ခံထားပါတယ်။တိုက်ပွဲတွေအလဲမှာပိတ်မိနေတဲ့ရပ်သားပြည်သူတင်ကနာဟာရှင်သန်ရက်တီဖို့ကခင်းနေတာမို့လို့ဂျီမန်နိုင်ငံမှာလူသားရက်တီမှုအကျတဲ့ကြီးမားလာတဲ့အတွက်အခုဒီအပြစ်ခတ်ရနာမှုလက်တွေ့ဖြစ်လာဖို့မဖြစ်မနေအရေးကြီးပါတယ်လို့ကုလသမဂ္ဂတာဝန်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။အင်္ဂါနေ့ထိတ်တန့်ရောက်တဲ့တဲ့တွေကိုမအေးတနာကျော်နဲ့ကုသညုံဦးတို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။တာယာဝတီအချင်းထောင်ထဲမှာထိမ့်သိမ်းခံထားရတဲ့တပိတ်မောက်ကျောင်းသားတွေနဲ့ဝန်းရံပြည်သူတွေကိုဒီကနေ့တာယာဝတီတရားရုံးမှာရုံးထုတ်စစ်ဆေးပါရယ်။ဒီစစ်ဆေးမှုကိုလွတ်လပ်ပြီးတရားမျှတတဲ့တရားရေးစီရင်မှုဟုတ်မဟုတ်ဆိုတာကိုကိုယ်တိုင်သိရှိနိုင်ဖို့နိုင်ငံတကာတန်တမာတချို့လာရောက်လေ့လာခဲ့ကြတယ်လို့ကျောင်းသားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်တွေကပြောပါရယ်။တာယာဝတီထောင်တွင်ထိမ့်သိမ်းထားတဲ့ကျောင်းသားတွေထဲကအသက်မပြည့်သေးတဲ့ကျောင်းသားတဦးကိုအာမခံပေးလိုက်ပြီးကလေးသူငယ်တရားရုံးမှာဆက်လက်တရားရင်ဆိုင်ရမှာဖြစ်ပါရယ်။အသေးစိတ်ဆက်သွယ်မေးမြန်းထားတဲ့မဆူမွန်ကပြောပြမှာပါ။
ဟုတ်ကဲ့ပါပြထမ်းပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးခရီးရှည်ချီတက်ဆန္ဒပြရင်းနဲ့လေဗရန်မြို့မှာအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်ဖမ်းဆီးခံလိုက်ရတဲ့ဒီမိုကရေစီပညာရေးပင်မတပိတ်မောက်ကျောင်းသားတွေနဲ့ဝင်းရံပြည်သူပေါင်း80ကျော်ကိုတာယာဝတီထောင်မှာထိန်းသိမ်းထားလိုက်တာဖြစ်ပါတယ်ဒီကနေ့မေလ12ရက်နေ့မှာတော့တာယာဝတီတရားရုံးမှာဒုတိယအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်ဒီစစ်ဆေးမှုတွေအတွင်းမှာ EU ဥရောပသမဂ္ဂနဲ့ American ပြည်ထောင်စုဂျာမန်ပြင်သစ်နိုင်ငံအပါအဝင်၄နိုင်ငံကတန်တမန်အချို့တရားခွင်ကိုလာရောက်လေ့လာခဲ့ကြတယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့အကျိုးဆောင်ရှင်နေဥရောပဆန်းအောင်ကအခုလိုပြောပါတယ
်။ဂျာမနီနိုင်ငံရဲ့ American နိုင်ငံရဲ့ပြင်သစ်နိုင်ငံရဲ့ချီးနိုင်ငံရဲ့ဂျာမန်ယူနီလိုက်ဒီဖန်ဒါကအဖြစ်တော်အစားဆိုင်ရာညီကြဲမှုတွေတော်တော်ကိုနားမြေပေးတော့ပါတော့လုံးမျိုးနိုင်ငံကနေပြလာပြီးတော့ကျောင်းသားတွေနဲ့ကျုံ့ဆုံတယ်လို့တရားရုံးမှာတွေ့ချက်ပေးတဲ့ပုံစံတရားစီရင်ရေးမှတ်တမ်းတွေပုံစံတော့ဆက်လက်တရားစီရင်ဟုတ်မဟုတ်နဲ့ပတ်သက်ပြီးတော့သူတို့တရားချက်လက်ယူလာပါတယ်တော့တကယ်လို့ရှင်းမှု ဟိုဘုံကပြီးယူနေတဲ့ကျောင်းသားတပည့်ကိုချုပ်ပေးပါတယ်ဆိုတော့ယူလာမတက်ရတယ်ပဲညက်ပြီးနားတော်ရဲ့အဆင်ရောက်ပါတယ်အဲ့တော့ဇနီးကကျောင်းသားတွေကြီးရတယ်ဟိုရိုင်းနေနေမှာမိတ်တဲ့ပေါ်မှာဘာသာရေးတွေကိုဖြတ်တာတော့သူတို့တန်တမာနေနားတော်ပါတယ်အဲ့တော့ဆိုလိုတာကတော့နိုင်ငံတော်ကြီးကျတော့အရှင်းဆုံးမှုနဲ့ဖတ်တဲ့မိပြမတော်ဘူးအစီအမင်းသတိမိသားနဲ့ဒီတရားသဖြင့်စုံချက်မှုကိုပြုလုပ်စေတယ်အဲ့ဒါပါပဲ
တပိတ်မောင်ចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုတာယာဝရီအချင်းတော်ကနေဒီကနေ့ရုံထုတ်စစ်ဆေးမှုမှာចောင်းသားတွေကိုတရားဆွဲဆိုထားတဲ့တရားလူကိုစစ်ဆေးခဲ့တာဖြစ်တယ်လို့ရှင်းနေကပြောပါတယ
်ဒီကနေ့တရားလူကဒီတိုင်းမှာတဲ့အမှုနဲ့ပတ်သက်လို့စစ်ဆေးနေတယ်ပါចောင်းသားတွေအမှုလို့
ဒီကနေ့ရုံထုတ်စစ်ဆေးချိန်အတွင်းမှာပဲအထင်းသိမ်းခံတပိတ်မောင်ចောင်းသားတွေကအသက်18နှစ်မပြည့်သေးသူတပိတ်မောင်ចောင်းသားမောင်အောင်မင်းခိုင်ကိုအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့သူ့ကိုဆွဲဆိုထားတဲ့အမှုကိုတော့ပြန်ရုပ်သိမ်းတာမဟုတ်ဘဲနဲ့ကလေးတငယ်များဆိုင်ရာတရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်
။အဲအောင်မင်းခိုင်ရှင်ကတော့အာမခံရပါပါလိမ့်မယ်။ဒီကအသက်မပြည့်သေးတော့ကလေးတငယ်ဖြစ်ပြောင်းပြီးတော့အာမခံပေးပါတယ်။ပြောပါတော့လေပြင်းပြောရေးမရဆိုတဲ့ကလေးအကြတော့ဒီစာပြီးတော့ဘာလဲကလေးအကြကြောက်ကြောက်လာတဲ့သူ့ကိုနာမည်ပေးရမည်အဲ့ဒီတော့မှမူပြီးတော့အခုကျွန်တော်နေနေပြင်ကြတာလေဒီတော့ဘုရားရောကညမကန်လေးကြအမမာကကလေးတွေဟုတ်ဟုတ်ကြီးကြီးပေါ်ပါရေးတာပေါ့ရေးအမေမတင်မှာဒါတော့မှမလုပ်ခဲ့တဲ့အတွက်တရားဝင်ရောက်တော့တရားရုံးကဆရာဝန်ကိုစစ်ဆေးပြီးမှပြန်ဆုံးဖြတ်ပေးရမှာဖြစ်ပါတယ
်အသက်မပြည့်သေးလို့အာမခံနဲ့ပြန်လွတ်လာတဲ့ရွှေဘိုခရိုင်အခြေခံပညာကျောင်းသားတက်မကဥက္ကဋ္ဌဖြစ်သူမောင်အောင်မင်းခိုင်ဟာလေဗရန်အကြမ်းဖက်မှုအတွင်မှာရဲလုံခြုံရေးတွေရဲ့အုပ်စုလိုက်ရိုက်နှက်ခြင်းကိုခံရပုံကိုနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခြင်းခံခဲ့ရတဲ့အသက်အငယ်ဆုံးတပိတ်မောင်ကျောင်းသားလည်းဖြစ်ပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုနိုင်ငံတော်အကြီးညိုပြက်စီမှုလူစုခွဲရန်ညှဉ်းဆန်မှုစူပူအောင်ကြွအောင်လှုံ့ဆော်မှုအပါအဝင်ပုံမှန်၅ခုနဲ့တရားဆွဲဆိုပြီးရုံထုတ်စစ်ဆေးနေတာဖြစ်ပါတယ်သူတို့ကိုနောက်တစ်ကြိမ်ရုံချင်းရက်ကတော့မေလ26ရက်နေ့မှာပြန်လည်ရုံတင်စစ်ဆေးအောင်မှာဖြစ်တယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်ရှင်တွေကပြောပါတယ်ရှင
်မဆုမမေးမြန်းတင်ပြတော့တာပါရှင်တစ်ဆက်ထဲမှာပဲဒီကနေ့ည9နာရီတိုက်လေးလိုက်မှာလဲပညာရေးနဲ့ပတ်သက်ပြီးဆွေးနွေးကြမှာပါဘယ်ပညာရေးအကြောင်းကိုအဓိကထားဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်တော်တာရှင်များရှင်အရင်ဆိုရှယ်လစ်အစိုးရလက်ထက်မှာရောစစ်အစိုးရလက်ထက်မှာပါမြန်မာနိုင်ငံရဲ့အထက်တန်းပညာရေးစနစ်ကိုအမျိုးမျိုးစမ်းသပ်ပြင်ဆင်ခဲ့တာတွေကြောင့်ကျောင်းသားတွေအတွက်ရောပညာရေးစနစ်ကိုပါထိခိုက်စေတယ်လို့ဝေဖန်မှုတွေရှိခဲ့ပါတယ်။ပညာရေးဥပဒေမူကြမ်းပြင်ဆင်ချက်ကိုဥပဒေအဖြစ်အတည်ဖြစ်လာဖို့စောင့်နေတဲ့အခုချိန်မှာတော့တက္ကသိုလ်ကောလိပ်တွေရဲ့တရားလွတ်လပ်ခွင့်ကိစ္စကိုပြောဆိုနေကြသလိုအထက်တန်းပညာရေးစနစ်ကိုဘလို့ပုံစံအကောင်အထည်ဖော်မလဲဆိုတာမိဘဆရာတွေအကြားစိုးရိမ်မကင်းဖြစ်မှုတွေရှိပါတယ်။အထက်တန်းပညာရေးစနစ်နဲ့ပတ်သက်လို့မိဘဆရာကျွမ်းကျင်သူပညာရှင်တွေရဲ့အမြင်ဘလို့ရှိပါသလဲ။အခုအင်္ဂါနေ့ညပိုင်းဓာတ်ရဲလေလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုလည်းကြိုပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင
်။ဒီကနေ့ည9နာရီတိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရစေ။သောတာရှင်များရှင်။မြန်မာနိုင်ငံကိုရောက်နေတဲ့နိုင်ငံတကာအမျိုးသမီးရဲရာအမေရိကန်အထူးသံအမတ်ကြီးကက်သရင်ရက်ဆယ်ကမြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာအမျက်ဆုံးဖြေရှင်းကင်တွယ်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ခရီးစဉ်မတိုင်ခင်ကပြောကြားခဲ့ပါရစေ။မေလ17ရက်နေ့အထိသူရဲ့ခီးစဉ်အတွင်းမှာမြန်မာအစိုးရအရာရှိတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ရှိပြီးမြန်မာနိုင်ငံအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကြမ်းဖက်မှုတွေအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးဖို့ရှိတယ်လို့လည်းဆိုပါရယ်ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေကပြောပြပါမယ်ရှင်
။နိုင်ငံတကာအမျိုးသမီးရေးရာအမေရိကန်အထူးသံအမတ်ကြီးကက်သရင်ရက်ဆယ်ဟာဒီလ17ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့ပါဝင်မှုအခမ်းကဏ္ဍဟာရှေးပါလာတယ်လို့မြန်မာနိုင်ငံကမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေဟာအများဆုံးဖြစ်ရှင်းကြိုက်တွယ်သင့်တဲ့ကိစ္စတစ်ခုဖြစ်တာကြောင့်ဒီလိုမျိုးအခြေအနေတွေကိုသူ့ရဲ့ခီးစဉ်အတွင်းမှာဆွေးနွေးသွားမယ်လို့မြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာမစ္စရဆဲကသတင်းထုတ်ပြန်ခဲ့ပါတယ်။မတည့်ပြန်ဘီလာ73ရက်နေ့မှာတော့အမျိုးသမီးရဲ့တက်ကြွလှုပ်ရှားတဲ့အဖွဲ့တချို့နဲ့မစ္စရဆဲတွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရတဲ့အခြေအနေတွေနဲ့လာမယ့်ရွေးကောက်ပွဲမှာအမျိုးသမီးတွေပုံပုံပါဝင်လာနိုင်ရေးအဓိကဆွေးနွေးမယ်လို့မနက်ဖြန်မှာဒီ Miss Russell နဲ့တွေ့ဆုံဖို့တယုံကနေဖိတ်ကြားချက်ခတ်ထားရတဲ့ Trigger Women အဖွဲ့ကမက်ခင်လီကပြောပါတယ်
။သူပါတွေကိုစိတ်ဝင်စားလဲပေါ့နော်။သူပြောတဲ့ပုံမှာတော့မူတည်မှာပေါ့ဒါပေမဲ့ကျမတို့ကတော့ဒီအမျိုးသမီးတွေပေါ့ကုသမခွဲခြားပြီးတော့ဆက်ဆံခံမှုတွေအကြမ်းဖက်ခံမှုတွေဒါမျိုးတွေကိုလည်းကျမတို့ပြောမယ်ပေါ့ဒီဥပဒေလေးခုနဲ့ပတ်သက်တာလည်းပြောမယ်နောက်ပြီးတော့ဒီ2015ရေးကောက်ပွဲမှာအမျိုးသမီးတွေဒီပုံမပါဝင်လာတော့ကျမတို့အမျိုးသမီးဖွဲ့တွေဘယ်လိုတိုးစားနေတယ်ဘယ်လိုလုပ်နေတယ်ဆိုတဲ့ဟာတွေလည်းကျမတို့ကတော့အဲ့ဒါတွေတော့ကျမတို့လောလောဆယ်တော့သိနေမယ်လို့စဉ်းစားထားပါတယ
်။ Okay ဆွဆွဲမက်ကနီပြောတဲ့ဥပဒေ၄ခုဆိုတာဘာကိုပြောချင်တာပါလဲရှင်
။ကျမတို့မျိုးကြောင်ဥပဒေလို့ပြောတဲ့၄ခုလေ။မျိုးကြောင်ဥပဒေလို့ပြောကြတယ်ကျမတို့ပါတာကုပြောင်းချင်းဆိုင်ရာဥပဒေလို့လက်ထပ်ထင်မြင်ချင်းဆိုင်ရာဘုဒ္ဓဘာသာအမျိုးသမီးများအထူးတလို့ထင်မြင်ချင်းဆိုင်ရာဥပဒေဒါကလူရဲ့ထင်ကြမှုဆိုင်ရာဥပဒေပေါ့ဒီလေးခုကကျမတို့အမျိုးသမီးတွေနဲ့တိုက်ရိုက်သက်ဆိုင်ပြီးတော့အမျိုးသမီးတွေကိုပို့ပြီးတော့ခွဲခြားဆက်ဆံလို့ဖြစ်နေတယ်လို့ကျမတို့ဟိုတုံ့ပြန်ထားတယ်အဲ့ဒီတော့လည်းအဲ့ဒါလေးနဲ့ပတ်သက်ပြီးတော့လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေရဲ့အခြေအနေတွေကိုကျမတို့အဲ့ဒါကိုဆင်ပြီးတော့သိနေမယ်လို့စဉ်းစားထားပါတယ
်ဒီနိုင်ငံကအမျိုးသမီးရေးရာအမေရိကန်အထူးသံမတ်ကြီးနဲ့တွေ့ဆုံမှုကနေပြီးတော့ဘာရီမျှော်လင့်ထားပါလဲရှင
်ကျမတို့တင်ပြကြရစီရီတင်ပြမယ်အဲ့ဒါဆိုရင်ဒီနိုင်ငံကလက်ရှိဖြစ်နေတဲ့အနေအထားတွေကိုသူတဖြင့်အမေရိကန်အပါအဝင်နိုင်ငံတကာကသိပြီးတော့အကောင်းမြင်လို့နေတဲ့ဟာတွေလည်းကျမတို့ကပို့ပြီးတော့ဒါကိုသိသွားစီခြင်းနဲ့ပေါ့နော်သိသွားစီခြင်းနဲ့ပြင် Global Women ဆိုတဲ့အတွက်သူကအမျိုးသမီးအရေးကိုတိကျပို့ပြီးတော့လောက်ချာဖြစ်တဲ့အတွက်သူတို့ကနေမှထပ်ပြီးတော့သူတို့ရဲ့အစိုးရတွေကိုတိကျပို့ပြီးတော့သင်ပြနိုင်တယ်ဆိုရင်တော့ဒီအစိုးရပေါ်မှာထားတဲ့မူဝါဒတွေကိုပြန်လဲတုံ့တက်ပြီးတော့ပေါ့နော်ရှေ့လောက်ရမယ့်ဟာတွေနောက်2015အလောမှာဒီကောက်ပွဲမှာလောရမဲ့ဟာလေးတော့ပြေခကြပြန်ပြီးသုံးတန်းထိုင်တယ်လို့ပြောရင်
းအမျိုးသမီးရဲ့လှူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Trigger Women အဖွဲ့ကမက်ခင်လေးပါ Miss Russell နဲ့တွေ့ဆုံမှုရှိတဲ့အမျိုးသမီးလူငယ်သတင်းတောက်တချို့ကလည်းအမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုတင်ပြမယ်လို့ပြောပါရယ်မြန်မာနိုင်ငံအတွက်အမျိုးသမီးတွေကြုံတွေ့ရတဲ့အကြမ်းဖက်မှုတွေအမျိုးသမီးတွေအတွက်စီးပွားရေးဆိုင်ရာအခွင့်အလမ်းတွေတိုင်းပြည်ရဲ့ကြီးကြပ်ရေးနဲ့လူကြိုးရေးဆိုင်ရာကြိုးပမ်းမှုတွေအပြင်လာမယ့်2015ရွေးကောက်ပွဲမှာအမျိုးသမီးတွေရဲ့အရေးပါတဲ့အခက်ကဏ္ဍအစရာတွေကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံဂျာယီဌာနကလည်းမေလ17ရက်နေ့ကသတင်းထုတ်ပြန်ထားတာပါအမျိုးသမီးရေးရာထူးထန်အပတ် Miss Russell ရဲ့ခီးစစ်အတွင်းမြန်မာအစိုးရရာရှိတွေနဲ့တွေ့ဆုံဖို့ရှိတယ်လို့မြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေအမျိုးသမီးအဖွဲ့တွေစီးပွားရေးလုပ်ငန်းရှင်တွေဘာသာရေးခေါင်းဆောင်တွေတရေတောက်တွေလူငယ်တွေနဲ့ပြည်တွင်းအိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုလည်းတွေ့ဆုံပါဖြစ်တယ်လို့ပြည်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။2013ခုနှစ်ဩဂတ်လမှာအမျိုးသမီးရေးရာအမေရိကန်အထူးတန်အမတ်ကြီးအဖြစ်စတင်တာဝန်ထမ်းဆောင်ခဲ့တဲ့ Miss Russell ဟာတမရရဲ့ဒုတိယလက်ထောက်အဖြစ်နဲ့ရောဒုတမရကတော့ Jill Biden ရဲ့အရာရှိချုပ်အဖြစ်နဲ့ပါတာဝန်တွေကိုထမ်းဆောင်ခဲ့မှုသူလည်းဖြစ်ပါတယ်ရှင်။
မခင်ဖြူထွေးပါရှင်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့သတင်းဆောင်မသဘုံတစ်ဆက်တည်းတင်ပြပါအောင်မယ်။ဒီရက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာလို့ခေါ်တဲ့ရေလေစီးပြေးဒုက္ခသည် 2000 လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံပင်လယ်ကမ်းခြေတွေကိုရောက်ခလာခဲ့တဲ့အတွက်နောက်ထပ်လည်းပင်လယ်ကိုဖြတ်ပြီးဒုက္ခသည်တွေထားရောက်လာနိုင်တဲ့အကြောင်းသတိပေးချက်တွေထွက်ပေါ်လာနေပါတယ်။ထိုင်းနိုင်ငံမှာလူမောင်ခိုကုန်ကူးသူတွေကိုနှိမ်နှင်းနေတဲ့အတွက်ရိုဟင်ဂျာ 1000 လောက်ကိုပင်လယ်ပြင်မှာလူမောင်ခိုကူးသူတွေကဆွန့်ပစ်ခဲ့တယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောပါတယ်။ဥရောပဖက်ရွှေ့ပြောင်းအခြေချသူတွေအရေးနိုင်ငံတကာအာရုံစိုက်နေချိန်မှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဖက်ကလေစီးပြေးဒုက္ခသည်တွေအရေးနဲ့လူမောင်ခိုကူးမှုတွေလည်းပြန်ပြီးအာရုံစိုက်စရာဖြစ်လာခဲ့တာပါကိုငင်းချမ်းကပြောပြပေးပါလိမ့်မယ
်မြန်မာအစိုးရအာဏာပိုင်တွေကတိုင်းပြည်အတွင်းမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုရောက်လာသူတွေဟာတစ်ဖက်နိုင်ငံကဝင်ရောက်လာတဲ့ဘင်္ဂါလီလူမျိုးတွေသာဖြစ်တယ်ဆိုပြီးအမြဲတစေပြောဆိုထားပါတယ်ဒါပေမဲ့လည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဘင်္ဂလားပင်လယ်အော်ကနေတဆင့်အရှေ့တောင်အာရှနိုင်ငံတွေကိုလေဆီးပြီးထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်တယ်လို့ VOA ကိုပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကထိုင်းနိုင်ငံနယ်စပ်နဲ့နီးတဲ့မလေးရှားနိုင်ငံလန်ကာဝီကိုရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့လောလောဆယ်မလေးရှားနိုင်ငံအတွင်းကယာယီစခန်းတွေမှာနေထိုင်နေကြပါတယ
်
။ပရိုမီနာလို့ခေါ်တဲ့ရိုဟင်ဂျာအမျိုးသမီးတစ်ယောက်ကသူတို့လေပေါ်မှာလူအယောက်900လောက်ပါခဲ့တဲ့အကြောင်းရခိုင်ပြည်နယ်မောင်းတောမှာတညာလုံးလမ်းလျှောက်ပြီးပ ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလေတွေနဲ့ထွက်ခဲ့ပြီးနောက်ပိုင်းပင်လယ်ထဲမှာ3လလောက်ကြာအောင်မျောနေခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့ကအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံပိုင်တဲ့ပင်လယ်ပြင်တွေမှာလူမောင်ခိုကူးသူတွေရဲ့လေတွေနဲ့လိုက်ပါခဲ့ကြတဲ့ထောင်နဲ့ချီတဲ့ဒုက္ခတွေတွေရောက်လာတဲ့အတွက်နိုင်ငံတကာအနေနဲ့ဒီကိစ္စပေါ်စိုးရိမ်နေအကြောင်းပြောဆိုချက်တွေထပ်ထွက်ခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်ဥယျာဉ်နှစ်သန်းခွဲလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။2011ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်အတွင်းအတိုင်းဝိုင်းနှစ်ခုအကြားပြည်ပခန့်တွေဖြစ်ပွားခဲ့တဲ့အခြေအနေတွေဆိုးရလာပြီးတဲ့နောက်မှာရိုဟင်ဂျာတွေဟာရှေ့တောင်အာရှနိုင်ငံတွေစီကိုထွက်ပြေးပြန့်နှံ့ရောက်ရှိလာနေတာဖြစ်ပါတယ်။မကြသေးခင်ကအမေရိကန်ပြည်ထောင်စုကိုအလဲပတ်ရောက်ရှိခဲ့တဲ့ပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတူရရွှေမန်းကိုဝါရှင်တန်မြို့တော်ကာနဂီဖောင်ဒေးရှင်းမှာပူးတွဲကျင်းပတဲ့ဆွေးနွေးပွဲမှာရိုဟင်ဂျာအရေးမေးခွန်းထုတ်မှုတွေရှိခဲ့ပါတယ်။ဦးတူရရွှေမန်းကအခုလိုပြောဆိုပါတယ်
။ရိုဟင်ဂျာဆိုတဲ့ဒီလူမျိုးစုနာမည်ကတော့မြန်မာနိုင်ငံမှာမရှိပါဘူး။မြန်မာနိုင်ငံမှာတော့ဘင်္ဂလီလိုပဲခေါ်ပြောဆိုကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဘင်္ဂလီများဆက်လက်ပြီးတော့မြန်မာနိုင်ငံမှာနေထိုင်ဖို့အရှင်သန်ဖို့ကိစ္စဟာဥပဒေအရဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာအချိန်တတ်မှတ်ချက်တစ်ခုရောက်တဲ့အခါမှာသူတို့တွေဟာလည်းနိုင်ငံသားများဖြစ်သွားကြမှာဖြစ်ပါတယ်ဒီလိုနိုင်ငံသားဖြစ်သွားတဲ့အခါမှာနိုင်ငံသားမြဲမူလအခွင့်အရေးအပြည့်အဝရရှိဖို့အတွက်သက်ဆိုင်ရာတာဝန်ရှိတဲ့အစိုးရအဖွဲ့နဲ့အဖွဲ့ကြီးတိတိမှလည်းတာဝန်ရှိပါတယ်မြေတိနိုင်ငံသားမဆိုလွတ်လပ်စွာကိုယ်ခွင့်ခွင့်ရှိပါတယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတော့ဒီနှစ်ပထမ3လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားနဲ့ရိုဟင်ဂျာဒုက္ခသည်2000ကျော်လောက်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာခဲ့တယ်လို့ပြောပါတယ်။2014ခုနှစ်ကရောက်လာခဲ့တဲ့အရေးအတွက်ထက်သုံးဆပိုများတယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်အတွင်းပြည်ပခန့်ကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းမရှိတဲ့ကာလပတ်လုံးဒေသတွင်းနိုင်ငံတွေမှာရိုဟင်ဂျာဒုက္ခသည်ဥယျာဉ်ဒီထက်ပိုပြီးများလာဖို့ရှိတယ်လို့လည်းသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
။ကိုငင်းချမ်းတင်ပြသွားတာပါ။အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကျမတို့ထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ရနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုနောက်ဆုံးကြန့်ရှိတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးသနာကျော်ကပြပြပေးပါအောင်ရှင်
နေပေါ်နိုင်ငံမှာဒီကနေ့နေ့လယ်ပိုင်းကအပြင်းနဲ့ငရင်တစ်ခုထက်လှုပ်သွားပြီးတော့လူပေါင်းနောက်ဆုံးရတဲ့သတင်းအရဆိုရင်တော့42ဦးမကအသေးဆုံးပြီလို့သိရပါတယ်။လူပေါင်း1118ဦးလည်းဒဏ်ရာရရှိတယ်လို့ပြည်ထရေးဝန်ကြီးဌာနကကြေညာပါတယ်။ပြင်အား 9.3 ရှိတဲ့ငရင်ဟာခက်သန်းတို့မြို့တော်အရှေ့ဘက်မိုင်50နီးပါးကိုဗဟိုပြုလှုပ်ခတ်တာဖြစ်ပြီးတော့တနအီတွင်းမှာပြင်အား 6.3 ထိမြင့်တဲ့ငရင်ပါဝင်နောက်ဆက်တဲ့ငရင်6ခုထပ်ပြီးတော့လှုပ်သွားခဲ့ပါတယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာလို့ဆိုတဲ့သူတွေအပြစ်ပါလာတဲ့ဆက်လက်တစီကိုအင်ဒိုနီးရှားအာဏာပိုင်တွေကကြားဖြတ်တားဆီးလိုက်ပါတယ်။အာချင်းမြောက်ပိုင်းကမ်းလွန်မှာအဲ့ဒီဆက်လက်ကိုအင်ဒိုနီးရှားရေတပ်ကတနင်္လာနေ့နောက်ပိုင်းမှာတားဆီးခဲ့တာဖြစ်ပြီးတော့လေပေါ်ပါလာတဲ့သူတွေကိုအစားအစာရေနဲ့ဆေးဝါးအထောက်ပံ့တွေပေးပြီးတော့သူတို့လမ်းအတိုင်းဆက်ပြီးတော့လွှတ်လိုက်တယ်လို့အင်ဒိုနီးရှားရေတပ်ပြောခွင့်ရသူတူကဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးJohn Kerry ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆိုချီအပန်းဖြေမြို့မှာဒီကနေ့တွေ့ဆုံဖို့ရှိပါတယ်။ယူကရိန်းနဲ့ဆီးရီးယားနိုင်ငံအရေးကိစ္စပေါ်မှာနှစ်ဖက်သဘောထားကွဲလွဲမှုဖြစ်တာကြောင့်ဆက်ဆံရေးတင်းမာခဲ့တဲ့နောက်ပိုင်းမှာဒါဟာမစ္စတာ Kerry ရဲ့ပထမဦးဆုံးရုရှားခီးစဉ်လည်းဖြစ်ပါတယ်။အခုသတင်းပတ်မှာပြုလုပ်ဖို့ရှိတဲ့ American နဲ့ပင်လယ်ကွေ့နိုင်ငံများထိပ်သီးဆွေးနွေးပွဲကိုတော့တက်ရောက်နိုင်မှာမဟုတ်တဲ့အကြောင်း Saudi Arabia ဘီဂျင်ဆယ်မန်ကသမ္မတ Obama ကိုတနင်္လာနေ့တုန်းကပဲဖုန်းနဲ့အကြောင်းကြားခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကမအေးသနာကျော်ကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိလိုင်းဒိုမီတာ 16.25 ရိုးကနေထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနေတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
The
This program has come to you from the Voice of America, Washington.